ဂါဇာဒေသအလေပိုင်းဒုက္ခသည်စခန်းတစ်ခုကိုတနင်္ဂနွေနေ့မှာအစ္စရေးဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း80ထက်မနည်းသေဆုံးခဲ့ရတယ်လို့ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဟာမတ်စ်စ်သွေးကြောအဖွဲ့တွေကိုချိန်မုန်းတဲ့စစ်ပွဲအတွင်းအရက်သားတွေထိခိုက်မှုအနည်းဆုံးဖြစ်စေဖို့အတွက်အစ္စရေးရဲ့ဂတိကဝတ်တွေကိုပြန်လည်သုံးသပ်နေတယ်လို့မာဂါဇီဒေသမှာရှိတဲ့ဒုက္ခသည်စခန်းကိုတိုက်ခိုက်ခဲ့တာကိုလည်းပြန်လည်သုံးသပ်နေတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။မြေပြင်စစ်ဆင်ရေးတွေအပြင်ထောင်နဲ့ချီတဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဂါဇာကမ်းမြောင်ဒေသမှာရှိတဲ့နေရာတော်တော်များများပျက်စီးခဲ့တယ်လို့ပါလက်စတိုင်း2000ကျော်သေဆုံးခဲ့တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါအပြင်လူပေါင်း 1.3 သန်းဟာလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရပါတယ်။အစ္စရေးဘက်ကတော့ဂါဇာမှာမြေပြင်စစ်ဆင်ရေးတွေစတင်ကလေးကအစ္စရေးတပ်သားသေဆုံးမှုမြင့်တက်လာပြီးစုစုပေါင်းသေဆုံးသူဦးရေက156ဦးထိရှိလာတယ်လို့ပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နတန်ယာဟုကတော့အစ္စရေးစစ်တပ်ဟာဟာမတ်စ်တွေကိုအပိတိုင်တိုက်ထုတ်ပြီးတော့နိုင်ငံလုံးကျုံရေးကိုပြန်လည်တည်ဆောက်မယ်ဆိုတဲ့ဂရီစကားအတိုင်းရှေ့လျားတဲ့စစ်ပွဲကိုဆက်တိုက်သွားမယ်လို့တနင်္ဂနွေနေ့ကပြောလိုက်ပါတယ်ရှင်။